လူတို့ရဲ့သဘောဆန္ဒမှာပါပဲနဲ့စစ်ကောင်စီနဲ့ဆေးဆက်ဆွေးနွေးပွဲကိုကျူးပန်းနေတာတွေကိုအများဆုံးရပ်တန့်ပေးဖို့လိုကြောင်းတရုတ်ဆိုရနဲ့တရုတ်ပြည်သူတွေကိုမြန်မာရပ်ဖက်ဖွဲ့စည်း255ခုကဒီဇင်ဘာလ18ရက်နေ့မှာတောင်းဆိုလိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီအသက်ဆက်နိုင်ဖို့အတွက်စစ်ရေးနိုင်ငံရေးအရကူညီနေတာတွေကိုအများဆုံးရပ်တန့်ဖို့တော်လိုင်းအင်အားစုတွေကိုအကြက်ကန်ဖိအားပေးပြီးစစ်ကောင်စီနဲ့ဆေးဆက်ပေးဖို့ကျူးပန်းနေတာတွေကိုရပ်တန့်ဖို့လိုတယ်လို့တရုတ်သမ္မတရှီကျင်းပင်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီနဲ့တရုတ်ပြည်သူတွေကိုသူတို့ကတောင်းဆိုလိုက်တာပါအခုဆိုရင်မြန်မာစစ်ကောင်စီကစီးပွားရေးနိုင်ငံရေးဘတ်ဆုံကဏ္ဍမှာချွတ်ချုံကျနေပြီးတော့ဒီချိန်မှာဆက်ပြီးအသက်ဆက်နိုင်ဖို့အာဏာမြဲနိုင်ဖို့နီလန်းပေါင်းစုံနဲ့ကြိုးပမ်းအထောက်နေတဲ့အကြောင်းနဲ့ဒီလိုနီလန်းရှာရမှာစစ်ကောင်စီဟာတရုတ်အစိုးရကိုလည်းချဉ်ကပ်ပြီးတော်လိုင်းအင်အားစုတွေကိုဆေးဆက်ဆွေးနွေးနိုင်ဖို့အပြစ်ခတ်ရက်စဲနိုင်ဖို့ကြိုးစားနေတာတွေ့ရတယ်လို့ထူထူတပိတ်ပေါင်းဆက်ညီနိုင်အင်အားစု GSCB မှာဦးဆောင်လှူရှားသူတူဦးဖြစ်တဲ့ကိုဒေဇာဆန်းက VOA ကိုပြောပါတယ်
ကျွန်တော်တို့မြန်မာပြည်သူလူထုတရက်လုံးကတော့ဒါနဲ့ပတ်သက်ရှင်းရှင်းလင်းလင်းပြပြတာသာပြောချင်ပါတယ်။တရုတ်အပါအဝင်အိန္ဒိယနိုင်ငံတွေအပါအဝင်ကမ္ဘာအတိုင်းဝိုင်းကိုပေါ့ဗျာ။ကျွန်တော်တို့အားလုံးရဲ့ဒါမြန်မာပြည်သူတွေအနေနဲ့ဒီအကြက်ဖက်စစ်အာဏာရှင်စနစ်နဲ့စစ်အာဏာသိမ်းမှုတော့ဒါတွေကိုကျွန်တော်တို့ပြပြသားသားအဆုံးထိကျွန်တော်တို့ခြုံငင်းသွားအောင်တွန်းလှန်တိုက်ခိုက်သွားမှာလေဖြစ်တယ်။ဒီစေအိုစုတပ်ဆိုးရှည်စီမဲ့ရည်ဝဲချက်နဲ့ဆောင်ရွက်တဲ့လုပ်ရမှန်တယ်မြတ်နော်။ကျွန်တော်တို့အနေနဲ့ပြပြသားသားစန့်ကျင်တယ်၊ငင်းပယ်တယ်ဆိုတာကိုလေပြောကြချင်ပါတယ်ခင်ဗျ။
အာဏာသိမ်းစစ်ကောင်စီနဲ့စစ်အာဏာရှင်စနစ်ဟာမြန်မာပြည်သူတွေရဲ့ရန်သူဖြစ်မှုမကပဲနဲ့တရုတ်ပါဝင်အင်ဒီဂျင်းနိုင်ငံတွေအတွက်လည်းဘုံရန်သူဖြစ်ကြောင်းကိုကုတေဇာဆန်းကပြောပါတယ်။နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေ၊ကြားဖြန့် online လောင်းကစားတွေ၊လူကုန်ကူးမှုတွေ၊မူရစ်ဆေးပြဿနာတွေဒါတွေအားလုံးရဲ့ပင်မလက်သည်တရားခဏ်ကမြန်မာစစ်အုပ်စုနဲ့စစ်အုပ်စုကမွေးမြူထားတဲ့နေကြားဆောင်တပ်တွေဖြစ်ကြောင်းသူကပြောပါတယ်။ဒါကြောင့်စစ်ကောင်စီကိုတော်လှန်ပုန်ကန်နေတာဟာမြန်မာနိုင်ငံရဲ့အကျိုးအတွက်မဟုတ်ပဲအင်ဒီဂျင်းနိုင်ငံတွေအတွက်လည်းအကျိုးဖြစ်နိုင်ကြောင်းဒီအိတ်ဖွင့်ပေးစာမှာရေးသားထားပါတယ်။ဒါကြောင့်တရုတ်ပါဝင်နိုင်ငံရေးရစစ်ကောင်စီကိုပံ့ပိုးနေတာတွေကိုရပ်ပေးဖို့ပြည်သူတွေရဲ့သဘောဆန္ဒကိုလေးစားဖို့လိုကြောင်းရပ်ဖက်အဖွဲ့တွေကပြောပါတယ်။အာဆီယံနဲ့အိန္ဒိယနိုင်ငံတွေကဘုံသဘောတူညီချက်၅ခုနဲ့မြန်မာနိုင်ငံရေးပြဿနာပြတ်လဲ။စေအနာရှင်နဲ့ဆေးဆက်ဆွေးနွေးလုပ်ဖို့ဆိုတာမှဖြစ်နိုင်တော့ကြောင်းမြန်မာအရေးကူညီလှုပ်ရှားနေတဲ့ဂျပန်နိုင်ငံ We for All အဖွဲ့ကကိုမျိုးမင်းစွေကပြောပါတယ်
တော်လိုင်းအင်အားစုတွေအင်အားကောင်းပြီးအောင်ပွဲတွေကျပ်တယ်နဲ့အာဆီယံဘုံတဘုံတူညီချက်၅ချက်ကိုတွားရမယ့်ချိန်မဟုတ်ဘူးလို့ယူဆပါတယ်မြန်မာပြည်သူတွေပေါ်တကယ်စိတ်စေစနာရှိတယ်ဆိုလို့ရှိရင်အာဆီယံဘုံသဘောတူညီချက်၅ချက်ထဲမှာပါတဲ့နံပါတ်၁အချက်ဖြစ်တဲ့စစ်တပ်ရဲ့အကြမ်းဖက်နေမှုတွေကိုချက်ချင်းရပ်တန့်ပြီးဖို့လှုံ့ဆော်ရမယ်။ထို့နောက်နံပါတ်၄အချက်ဖြစ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုမြန်မာပြည်သူတွေထံချက်ချင်းပေးရပါမယ်။ဒီဟာတွေဘာမှမလှုံ့ဆော်ပေးနဲ့စစ်တပ်ဆိုရင
်အဲ့ဒါလေမင်းကိုကကိုထွန်းကြည်ကပြောပါတယ်အရက်ဘတ်အဖွဲ့တွေရဲ့ဒီထုတ်ပြန်ချက်မှာတောင်းဆိုချက်ပေါင်း14ခုပါဝင်ပြီးတော့တပိတ်အင်အားစုတွေကျောင်းသားတက်မကတွေအလုပ်သမားအင်အားစုတွေစီးပေါင်းလို့တာဖြစ်ပါတယ်တောင်းချက်ဝေလမ်ကြောင်းလဲဒီထဲမှာပါတဲ့အရက်ဘတ်အဖွဲ့စီအများစုကပြီးခဲ့တဲ့2022မှာစုပေါင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ